တရုတ်လူမှုကွန်ရက်ဖျော်ဖြေရေး app တစ်ခုဖြစ်တဲ့ TikTok ရဲ့မိခင်ကုမ္ပဏီ ByteDance ဟာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေတဲ့ကာလ2020ခုနှစ်ခေတ်ကအမေရိကန်ပြည်ထောင်စုအတွင်းTikTok အသုံးများလာအောင် lobby လုပ်စည်းရုံးတာတွေလုပ်ခဲ့တယ်လို့အသစ်ထွက်လာတဲ့ Open Secrets အဖွဲ့ရဲ့စီးရင်မှာဖော်ပြထားပါတယ်။ American Federal အစိုးရလက်ခံလာဖို့အတွက် lobby လုပ်စည်းရုံးတင်းတင်းနဲ့အထက်မှာစရုပ်ထမြောက်ငွေကြေးကုန်ကျအများဆုံးအကုန်ခံတဲ့ Internet Company လည်းဖြစ်ပါတယ်။လူမှုကွန်ရက်မှာ video တိုလေးတွေတင်တဲ့ TikTok အပါအဝင် ByteDance နဲ့ Company လက်ခွဲတွေက2020ခုနှစ်ခရဲက American ပြည်ထောင်စုအတွင်းပုံမှန်အသုံးပြုခွင့်ရရေး lobby လုပ်ဖို့ဒေါ်လာ13သန်းအသုံးပြုခဲ့တဲ့အကြောင်း Washington အခြေစိုက် lobby လုပ်သူတွေရဲ့ကုန်ကျစည်းရုံးနဲ့အချက်လက်တွေရှာဖွေတဲ့ Open Secrets အဖွဲ့ရဲ့စာရင်းမှာဖော်ပြထားပါတယ်။ Amazon Company ကဒေါ်လာ 19.9 သန်း Google ရဲ့ Company က 17 သန်းနဲ့ Facebook Company ကဒေါ်လာ 19 သန်းပို့သွင်းခဲ့တယ်လို့ Open Secrets အဖွဲ့ရဲ့စာရင်းမှာထုတ်ပြန်ထားပါတယ်ခင်ဗျ။